Welcome to the Voice of America in Burmese.
ငလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ် January 8ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအီရန်နိုင်ငံမြို့တော်ဘက်ဂရက်မှာအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်းလူ73ဦးသေဆုံးပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါလေဆိပ်မှာပြစ်ခတ်တိုက်ခိုက်ခဲ့တဲ့လက်သက်တရခန်းဖြစ်တမ်းမြရှိထားသူတို့ကိုတော့လူတွေသေဆုံးစေတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်ပါတယ်ဥရောပတလောမှာတော့အေးလိုင်းဖျက်ဆီးတာကြောင့်အ ਨੇ စုံလူ200,000လောက်သေဆုံးပါတယ်ဒီလိုထိတ်တဲရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာတော့မနေ့ပြန်ပါမြန်မာနိုင်ငံကိုရောက်ရှိလာတော့မယ်ကုလအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီရဲ့ခီးစစ်အတွင်းမှာအကျဉ်းသားရေးလှုပ်ရှားသူတွေဘာတွေဆွေးနွေးဖို့ရှိပါလဲ
တွေ့တဲ့အခါမှာတော့ကျွန်တော်တို့ကအဓိကလက်ရှိအခြေအနေမှာနိုင်ငံရေးကျင်းပတွေရှိနေသေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကတော့မဖြစ်မနေပြောရမှာဖြစ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်မြမအစိုးရဝန်ကြီးဌာနတွေပူးပေါင်းပြီးတော့နိုင်ငံတော်ဝန်ကလူငယ်တွေရဲ့အလုတ်ကိုင်အခွင့်အလန်းကိုချမှတ်ပေးနိုင်တဲ့မူဝါဒရေးဆွဲနိုင်မှုပြင်ဆင်နေတဲ့အကြောင်းနောက်ဆောင်တွင်ရာသီမှာအသားအရွယ6သွင်းမှုနဲ့ဆက်ဆက်ပြီးတော့အရေးပြားယောဂါတွေမရအောင်ဘလို့ထိမ့်သိမ့်ကြမလဲဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုအတွင်းအနည်းဆုံး73ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရတယ်လို့အီရတ်အာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောဆိုထားပါတယ်။ရှီယာမွတ်စလင်တွေအများစုနေထိုင်ရာရပ်ကွက်တစ်ခုမှာလူစီကားရာဈေးအဝင်မှာအသေးခံကားဘုံးခွဲသမားကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ဖလော်ရီဒါလေဆိပ်မှာအကြမ်းဖက်တနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူကိုလူအသက်တွေပျက်စီးဆုံးရှုံးအောင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုခဲ့တယ်လို့မိုင်ယာမီပြည်နယ်ရှိနေချုပ်ယုံကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ IRA စစ်ပြန်အသက်26နှစ်အရွယ်အက်စတဘန်ဆန်ဒီယေဂိုကိုတောက်ကြနေကအကြမ်းဖက်တနက်ပြစ်ခတ်မှုတွင်လူ9ယောက်သေဆုံးပြီး6ယောက်ဒဏ်ရာရစီခဲ့မှုနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုကြောင့်ဖလော်ရီဒါလေဆိပ်ထဲမှာထောင်ထဲချီတဲ့လူတွေကြောက်လန့်တကြားထွက်ပြေးခဲ့ပြီးတော့လေဆိပ်တစ်ခုလုံးရုံးရင်းဆန်ကပ်ဖြစ်ခဲ့ပါလေ။အပြစ်ကျူးလွန်ကြောင်းထင်ရှားရင်ဆန်ဒီယေဂိုဟာတသက်တကျွန်းဒါမှမဟုတ်တည်တံ့ကြခံမှာဖြစ်ပါလေ။လောလောဆယ်သူဟာတနက်နှစ်လက်ပိုင်ဆိုင်မှုနဲ့တရားစွဲဆိုခံထားပြီးတော့အခုချိန်ထိအာမခံမရသေးပဲလာမယ့်တနင်္လာနေ့မှာဖလော်ရီဒါတရားရုံးမှာရုံးထုတ်စစ်ဆေးခံမှာဖြစ်ပါလေရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားရသူတွေကိုအခုသတင်းပတ်အတွင်းအထက်လွှတ်တော်မှကြားနာဖို့ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်အဖြစ်ရွေးချယ်ထားသူတွေကတချို့တွေကတော့အစိုးရတာဝန်ရယူပြီးတဲ့နောက်မှာအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေမရှိစေဖို့ရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေမပြီးပြတ်သေးပါဘူး။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားရတဲ့တတိယတဲ့ကျွဲတချို့ကတော့အစိုးရအဖွဲ့ဝင်ယာရုရယူဖို့မဖြစ်မနေစီစစ်ဖို့လိုအပ်တဲ့ဘဏ္ဍာငွေကြေးဆိုင်ရာအချက်အလက်တွေအပါအဝင်အစဉ်ခံစားဆက်ရွက်စတန်းတွေကိုမဖြည့်ကြဘူးလို့အစိုးရကျင့်ဝတ်ဆိုင်ရာရုပ်ရည်ညွှန်ကြားရေးမှူး Walter Sharp ကအထက်လွှတ်တော်ခေါင်းဆောင်တွေထံကိုစာရေးသားပေးပို့တိုင်ကြားထားပါတယ်။အစိုးရအဖွဲ့ဝင်တွေအဖြစ်သမ္မတကရွေးချယ်ထားသူတွေကိုအထက်လွှတ်တော်ကမဲခွဲအတီးပြုတ်ပေးရတာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အဓိကလုပ်ငန်းစဉ်ကတော့အစိုးရအဖွဲ့ဝင်ယာရုတွေကိုရယူမဲ့ပုံကိုယ်တွေအနေနဲ့အစိုးရလုပ်ငန်းတာဝန်နဲ့ပုဂ္ဂလိကစီးပွားရေးဆောင်ရွက်ချက်တွေကြားအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေဖြစ်လာနိုင်ခြင်းရှိမရှိဆိုတာကိုဆုံးဖြတ်ပေးရတာဖြစ်ပါတယ်။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးကောက်ခံသမ္မတထရန့်ကရွေးချယ်ထားသူတွေအနေနဲ့သူတို့ရဲ့ပုဂ္ဂလိကပိုင်ဆိုင်မှုတွေကိုရောင်းချတာဒါမှမဟုတ်လဲစီးပွားရေးလုပ်ငန်းကြီးတွေရဲ့အကြီးအကဲတာဝန်ရယူထားတာတွေကိုစွန့်လွတ်တာတို့လိုအကျိုးစီးပွားဆိုင်ရာပြည်ပခန့်တွေကိုဘလို့ရှောင်လွှဲမလဲဆိုတာကိုလွှတ်တော်ရှေ့မှောက်မှာထွက်ဆိုကြမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားရပြီးကြားနာခံမှုအထက်သတ်မှတ်ချက်ပြည့်စုံထားသူပုဂ္ဂိုလ်6ဦးထဲကရှေ့နေချုပ် Jeff Sessions နဲ့နိုင်ငံဆိုင်ဝန်ကြီး Rex Tillerson တို့ကိုတော့လာမယ့်ပုတ်ထုနေ့မှာကြားနာမှာဖြစ်ပါတယ
်။ Syria နိုင်ငံမြောက်ပိုင်းကတပုန်နေသိမ့်ပိုက်ထားတဲ့နေဆက် Assad မြို့မှာစနေနေ့ကကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ခဲ့လို့လူ40လောက်သေဆုံးခဲ့ပါတယ်။သေဆုံးသူအများစုဟာလနဲ့ချီပြီးတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အလက်ပိုမြို့တဝိုက်ကအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရပ်သားတွေဖြစ်ပါတယ်။စနေနေ့လေပိုင်းကအဇက်စ်မြို့မှာဖြစ်တဲ့အဲ့ဒီပောက်ကွဲမှုဟာ တင်းငါဘော်ကနေဘုံခွဲတိုက်ခိုက်မှုဖြစ်နိုင်ခြင်းအများဆုံးရှိပြီးတော့စီးရီးယားဆိုးရတက်ကိုဖြုတ်ချဖို့တိုက်ခန်းတပ်ဖွဲ့တွေရှိနေတဲ့တရားရုံးနဲ့လုံခြုံရေးရုံးအပြင်ဘက်နားမှာဖြစ်ခဲ့တာဖြစ်ပါတယ်။ဒီပောက်ခွဲတိုက်ခိုက်မှုကိုဘဲအဖွဲ့ကလုပ်တယ်လို့ချက်ချင်းထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ပောက်ခွဲမှုကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုမြင်ကွင်းမှာတော့အဲ့ဒီပောက်ခွဲမှုဖြစ်တဲ့နေရာမှာပြိုကျပြတ်ချက်သွားတဲ့စာအုပ်တွေပောက်ခွဲမှုကြောင့်ဒဏ်ရာရသူတွေနဲ့ထွက်ပြေးဖို့ကြိုးစားနေသူတွေအများအပြားကိုမြင်ရပါတယ်။ဒီတိုက်ခိုက်မှုကြောင့်သေဆုံးသူစုစုပေါင်း60လောက်ထိရှိပြီးတော့ပောက်ခွဲမှုဖြစ်ပြီးဒဏ်ရာနိုင်ပိုင်းအတွင်းမှာကယ်ဆယ်ရေးအဖွဲ့တွေကအသက်ရှင်ကျန်သူတွေကိုရှာဖွေကယ်တင်နိုင်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒဏ်ရာရသူ60လောက်ရှိတယ်လို့သိရပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငင်းနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခီးစဉ်သွားရောက်နေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ဟာမနေ့စနေနေ့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆက်ပြည်နယ်ဟူစတန်မြို့ကိုရောက်ရှိပါတယ်သမ္မတဆိုင်ဝမ်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေလုပ်ခဲ့ပြီးမြဲအခုခီးစဉ်မှာသူမအနေနဲ့ထရန့်နဲ့ရောတခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့မစ္စတာထရန့်ရဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်သမ္မတဆိုင်ဟာသူမရဲ့အမေရိကတိုက်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစဉ်အတွင်းတရက်ကြာဟူစတန်မှာရှိနေစဉ်မှာရောထိုင်ဝမ်ကိုမပြောင်းခင်တရက်လောက်ဆန်ဖရန်စစ္စကိုမှာရှိနေစဉ်အတွင်းမှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာကိုတော့မပြောပါဘူးထိုင်ပေကအမေရိကန်တန်ယုံအဖြစ်သတ်မှတ်ထားတဲ့ထိုင်ဝမ်အမေရိကန်အင်စတီကျူကတော့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်သွားရောက်မဲ့လက်တင်အမေရိကခီးစဉ်ဟာသူမရဲ့စီးပွားရေးကိစ္စသက်သက်ပဲဖြစ်တယ်လို့ပြောပါတယ်ဒီခီးစဉ်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရပ်တည်ရေးအတွက်စမ်းသပ်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွင်နဲ့ဆက်ဆံရေးမှာထိလွယ်ရှလွယ်ဖြစ်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုကိုဝင်ရောက်မှုနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံလာရပါတယ်တကယ်လို့ဆိုင်ဝမ်ဘက်ကအမေရိကန်သမ္မတတွေဖြစ်လာမဲ့မစ္စတာထရန့်နဲ့ဆက်ဆံရေးပိုးနီးစပ်လာမှုကိုပြသလာရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ်။ကိုပိုင်အုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မာကြီးရဲ့တပိုင်းအဖြစ်သတ်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံတာမှာအစိုးရတရက်အနေနဲ့ခွင့်ပြုမထားပါဘူး။သမ္မတဆိုင်ဝမ်ဟာသူမရဲ့ကိုယ့်ရဲ့ကြားခီးစဉ်အတွင်းဟွန်ဒူးရပ်စ်၊နီကာရာဂွာ၊ဂွာတီမာလာနဲ့အယ်ဆာဗေဒိုနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပါတယ်။
ပြည်ထောင်ပတ်တောက်ကြနေညနေပိုင်းကမက္ကဆီကိုနိုင်ငံဂွာဒါလာဟာရာမြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကတာဝန်ကြားရရှိတယောက်ကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုအာဏာပိုင်တွေကတနက်သမားကိုအခုချိန်ထိရှာဖွေဖော်ထုတ်ဆဲဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာလုံသက်73နှစ်ရှိပြီဖြစ်တဲ့အမေရိကန်ကောင်စီအရာရှိတဦးဖြစ်ပြီးတော့ခုတော့သူ့ရဲ့အခြေအနေတည်ငြိမ်မှုရှိနေပြီလို့မက္ကဆီကိုအစိုးရရှေ့နေချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကောင်စစ်ဌာနရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြတဲ့ဗီဒီယိုမှတ်တမ်းအရာတောက်ကြညနေပိုင်းကအမေရိကန်ကောင်စစ်အရာရှိကိုတနက်နေ့မပစ်ခင်မှာတနက်သမားဟာရင်းရနာစခန်းရဲ့အပြင်ဘက်ကနေချိုးတင်ဆောင်ဆိုင်နေကြတာဖြစ်ပါတယ်။တနက်သမားဟာအမေရိကန်ကောင်စစ်အရာရှိရဲ့ကားရင်းရနာစခန်းထဲကထွက်လာချိန်အထိရနာစခန်းထဲမှာကောင်စစ်အရာရှိကိုနောက်ရောက်ခံလိုက်ခဲ့ပြီးမှကားရဲ့လေကားမှန်ကိုတနက်နေ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုမှတ်တမ်းအရာတနက်သမားဟာအပြာရန်ရှိုက်အင်ကြီးဝှက်ထားပြီးနေကမျက်မှန်တပ်ထားတာကလွဲလို့သူနဲ့ပတ်သက်တဲ့သတင်းချက်လက်တစ်ခုမှထုတ်ဖော်ပြောဆိုတာမရှိသေးသလိုဘာကြောင့်အခုလိုတိုက်ခိုက်ပစ်ခတ်ရတယ်ဆိုတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒီတော့တွင်အမေရိကန်အစိုးရစုံစမ်းထောက်လှမ်းရေးဘူရို FBI ကတနက်သမားကိုဖမ်းဆီးနိုင်ဖို့လိုအပ်တဲ့သတင်းချက်လက်ပေးနိုင်တဲ့လူကိုအမေရိကန်ဒေါ်လာ2000စုငွေပေးမယ်လို့ကန့်လန့်ထားပါတယ်ရှင်။
ဥရောပတလွာအေးလှမ်းရိုက်ခတ်တာကြောင့်ပြီးခဲ့တဲ့နှစ်ရက်အတွင်းအနည်းဆုံးလူ2ဒါဇင်သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာရွှေပြောင်းအခြေချသူတွေနဲ့အိုးမဲ့အိမ်မဲ့တွေအများအပြားပါပါတယ်။အေးလှမ်းကြောင့်ဒီသတင်းပတ်ကုန်ပိုင်းအထိအပူချိန်ဆက်ပြီးကြမယ်လို့လည်းခန့်မှန်းထားကြပါတယ်။ပြင်းထန်နိုင်ငံအလဲပိုင်းမှာရေခဲနေတဲ့အဝေးပြေးလမ်းမပေါ်ဒီကနေ့တနင်္ဂနွေနေ့ခီးတဲ့တဲ့ဘတ်စ်ကတိတ်မောက်တာကြောင့်ပေါ်တူဂီနိုင်ငံသားကပားလက်ခီးတဲ့၄ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရပါတယ်။လူ40စီးခီးတဲ့တဲ့ဘတ်စကားကဆွစ်ဇာလန်နိုင်ငံကိုဥတီမောင်းထင်လာတာဖြစ်ပြီးလမ်းမပေါ်မှာရေခဲနေတာကြောင့်လမ်းကချောနေပြီးရင်မောင်းသူအနေနဲ့ကားကိုမထိန်းနိုင်ခဲ့တာဖြစ်ပုံရတယ်လို့အနာပိုင်တို့ကပြောပါတယ်။အပူချိန်အနှုတ်14ဒီဂရီစင်တီဂရိတ်အထိကျဆင်းခဲ့တဲ့ပိုလန်နိုင်ငံမှာတော့အေးအေးထန်ကြောင့်လူ10ဦးသေဆုံးပါတယ်။ အီတလီနိုင်ငံမှာတော့အေးဒဏ်ကြောင့်လူခဏဦးသေဆုံးတဲ့အထက်၅ဦးကအိုးမဲ့အိမ်မဲ့တွေဖြစ်ပြီး၂ဦးကတော့ပိုလန်နိုင်ငံသားတွေဖြစ်တယ်လို့အနာပိုင်တို့ကပြောပါတယ်။ Czech သမ္မတနိုင်ငံ Prague မြို့မှာတော့အေးဒဏ်ကြောင့်သေဆုံးသူ၃ဦးထဲမှာအိုးမဲ့အိမ်မဲ့၂ဦးနဲ့တဦးကတော့ကားရပ်နားရနေရအဆောင်ဝန်တန်းဖြစ်ပါတယ်ရှင်။
ပေါ်ဂီနိုင်ငံသမ္မတအောင်ဖြစ်ပြီးဆိုရှယ်လစ်ပါတီထူထောင်ခဲ့တဲ့မာရီယိုဆိုရက်စ်ဟာအသက်92နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူသေဆုံးသွားတဲ့အတွက်ပေါ်ဂီနိုင်ငံမှာမနေ့ဖန်တနင်္လာနေ့ကစပြီး၃ရက်တိုင်ဝမ်းနည်းကြေကွဲတဲ့အထိမ်းအမှတ်သတ်မှတ်ထားပြီးတော့သမ္မတအောင်ရဲ့အထူးပါအခမ်းအနားကိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။1986ခုနှစ်မှာသူဟာပေါ်ဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာပြီးအာဏာရှင်စနစ်အောက်ရောက်ခဲ့တဲ့ပေါ်ဂီနိုင်ငံကိုပါလီမန်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ဖို့လမ်းညွှန်ခဲ့ပြီးဥရောပသမဂ္ဂမှာလည်းနေရာတစ်ခုရရှိစေခဲ့ပါတယ်။1986ခုနှစ်မှာတော့260အတွင်းပထမဆုံးပေါ်တူဂီသမ္မတဖြစ်လာခဲ့တာဖြစ်ပါတယ်။သူဟာကမ္ဘာမှာရောဥရောပသမဂ္ဂမှာပါလေးစားခံရတဲ့ရှားပါးတဲ့ခေါင်းဆောင်ဖြစ်တယ်လို့ကုလအတွင်းမှူးချုပ်ကတာရစ်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါတယ်။မနက်ဖြန်မှာမြန်မာပြည်ကိုရောက်ရှိလာတော့မယ့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်အခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီအနေနဲ့မြန်မာနိုင်ငံအတွင်းကစစ်ရေးပဋိပက္ခတွေကြားတရားမဝင်အသင်းပင်ဖွဲ့စည်းမှုတွေနဲ့ဆက်သွယ်မှုတွေနဲ့ဖမ်းဆီးချုပ်နှောင်ပြီးတရားစွဲဆိုခံထားရသူတွေနောက်ပယ်ဖြတ်တဲ့66ကာကြီးလိုဥပဒေပုံမှန်တွေနဲ့တရားစွဲဆိုခံထားရသူတွေအရေးနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးပေးဖို့အကျဉ်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အယသအစိုးရလက်ထက်ကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အရေးကိုလည်းအကျဉ်းသားရေးလှုပ်ရှားသူတွေဘက်ကရန်ဟီလီနဲ့တိုက်ရိုက်တွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်း AAPBB ရဲ့အတွင်းမှကိုတိတ်နိုင်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
ဖြစ်ကြောင်ဒီလူကြီးချုပ်မှုတွေဖြစ်နေတဲ့အနေအထားမျိုးတွေအများကြီးရှိပါတယ်။အဲ့ဒီအခြေအနေမျိုးတွေကိုသူကဦးစားပေးပြီးလေ့လာတယ်လို့ကျွန်တော်အမိကတော့မြင်တယ်။ဒါပေမဲ့လည်းကျွန်တော် AABB နဲ့တော့တွေ့ဖို့ရှိပါတယ်။ဆိုတော့တွေ့တဲ့အခါမှာတော့ကျွန်တော်တို့ကအကြီးစားလက်ရှိအခြေအနေမှာနိုင်ငံရေးကျင်းပတွေရှိနေသေးတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ကတော့မဖြစ်မနေပြောရမှာဖြစ်ပါတယ်။နောက်တစ်ခုကအဲ့ဒီမှာမှအခုဖြစ်စားနေတဲ့66ကကြီးပေါ့နော်။အဲ့ဒီလူမျိုးဒီပုံမှန်လေးနဲ့ဒီတက်ပြီးတော့ဒီထောက်ကြနေတဲ့လူတွေလည်းရှိတယ်။နောက်တစ်ခါဒီအစိုးရကနေပြီးတော့ဒီဖြတ်မယ်နဲ့စူးစမ်းနေတဲ့စက်ကွန်တင့်ပေါ့နော်။ဆိုတော့ဒီမတရားပင်းတဲ့ဆက်တွေမှုပေါ့။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းစက်ကွန်တင်နဲ့ပတ်သက်ပြီးတော့လည်းအခုတရားစွဲခံနေရတဲ့လူတွေကတော်တော်များနေတဲ့အနေအထားရှိတယ်။ဆိုတော့အစုလိုက်ပြုံလိုက်တရားစွဲခံနေရတဲ့ကိစ္စမျိုးတွေရှိတဲ့အခါကျတော့ကျွန်တော်တို့ကဘယ်နယ်ရောက်ကိုဖမ်းဆီးထားတယ်ဆိုတာတော့ကျွန်တော်တို့လက်နက်မမီတဲ့အနေအထားမျိုးရှိပါတယ်။လက်နက်မမီဆိုတာအတိအကျဆင်းရင်မရမနေတဲ့အနေအထားမျိုးတော့ရှိပါတယ်။ဒါဆိုဟိုဥယျာဉ်တွေကအများများတယ်အစိုးရဘက်ကလည်းထုတ်ပြန်တာလည်းရှိပါတယ်။သူတို့ဖမ်းဆီးထားတယ်ဆိုတဲ့ကိစ္စမျိုးတွေဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့အခုအခြားလေ့လာဆွေးနွေးဖို့ကျွန်တော်တို့လည်းဆွေးနွေးမယ်။ဆွေးနွေးရတော့ကျွန်တော်တို့ကြေပြသွားမယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ကစဉ်းစားဖို့ရှိပါတယ်။
ဟုတ်ကဲ့အဓိကကခုနကတုန်းကကိုတိတ်နိုင်ပြောတဲ့စက်ခွန်တင်နဲ့ပတ်သက်ပြီးတော့ကအခုဒီစစ်ဖြစ်နေတဲ့ကာလမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်တဲ့အတွက်ဖမ်းဆီးချုပ်နှောင်ထားတဲ့ဒီတချို့ဒီဒေသခံတွေနောက်ခုနပြောလို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆက်သွယ်ပါတယ်ဆိုပြီးတော့ဖမ်းဆီးစစ်ဆေးနေတဲ့အခြေအနေတွေကိုပြောတာလားရှင
်ဟုတ်ပါတယ်ဟုတ်ကဲ့လောလောဆယ်ကတော့သူ့အနေနဲ့ဒီအခြေအနေနဲ့တွေ့ဆုံပြီးတော့ဘာကြောင့်ဖမ်းခံရတာလဲဆိုတဲ့ကိစ္စမျိုးကိုသူသွားရောက်ပြီးတော့လေ့လာနိုင်တယ်။နောက်တစ်ခါသမားကြီးမကောင်းတဲ့ဒီအကျဉ်းသားလေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးကျဉ်းသားလေးနဲ့ပတ်သက်ပြီးတော့ဟိုသူ့အနေနဲ့ဒီဒေသရခိုင်နဲ့ကိစ္စမျိုးတွေသူလုပ်လို့ရတယ်နောက်တစ်ခါအခုသာပြောသလိုပေါ့ဟိုတကယ်ကိုမရှိသေးတော့တဲ့ဒီဆက်ကတည်းကပုံမှန်မျိုးတွေဟိုတက္ကသိုလ်ကလည်းပြင်ဆင်ဖို့လိုတဲ့ဒီ66ဒီကကြီးလူကိစ္စမျိုးတွေကသူ့အနေနဲ့ဒီတိုက်တွန်းလိုက်တယ်လို့ပဲကျွန်တော်တို့ပြောလိုက်ပါတယ်ပြန်လည်ပြင်ဆင်တာလေးပြန်လည်ပြီးတော့ဒီပေးချက်တဲ့ကိစ္စမျိုးတွေကိုဟိုဘာဆက်ကတည်းကလို့ရှိရင်ပေးချက်ပေးတဲ့ကိစ္စမျိုးလေပေးတဲ့ကိစ္စဆိုတာကဟိုဒီနေ့ဒီကာလမှာနိုင်ငံရေးတည်ဆောက်နေတဲ့ကာလမှာဒီဆက်ကတည်းလူနဲ့ဆွဲဆွဲနေတဲ့ဆိုတဲ့ကိစ္စတွေကဘယ်လိုဖြစ်လဲဆိုတဲ့ကတော့ဒီပြည်ပြန်ရေးလုပ်သားစုကအများကြီးအနောက်ဆက်ဖြစ်နေတယ်ကျွန်တော်အနေနဲ့တော့ယူဆပါတယ်ဆိုတော့အရင်ဆုံးဒီတိုင်းသားလက်နက်ကိုင်တွေနဲ့ညှိပြီးတဲ့ကတော့ဒီအရင်းနဲ့ပတ်သက်ပြီးတော့မဖမ်းဆီးပါဘူးဆိုတော့ဂရိမျိုးတွေပြေးကြတယ်ဆိုလို့ရှိရင်အရင်ဆုံးကတော့ကျွန်တော်ဥဒေစုလက်ထက်တုန်းကတော့ပြေးကြတာမျိုးတွေရှိပါလေဆိုတော့ဒီဖက်ကအစိုးရလက်ထက်မှာလည်းဒီလိုမျိုးဒီဆက်ကွတ်တွေဆိုတာကဟိုတကယ်ကိုဒီနေ့ဒီချိန်မှာစကားပြောနေတဲ့အချိန်မှာအဲ့လိုမျိုးဆွဆွဲမှုတွေ တဖက်နဲ့တဖက်အဲ့လိုမျိုးဆွဆွဲမှုတွေရှိနေတယ်ဆိုလို့ရှိရင်ဒါငင်းရင်းကြီးကိုတော်တော်ကိုထိခိုက်နေတဲ့အခြေအနေလေးပဲလောက်ရနေတယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအခုလက်ရှိအရသာအစိုးရလက်ထက်မှာပေါ့နော်ဒီနိုင်ငံရေးဒီအကျဉ်းသားတွေရဲ့နောက်ဆုံးအခြေအနေကဘယ်လောက်များအရေးအတွက်ရှိပါလဲရှင
်ဆိုတော့လက်ရှိကတော့နိုင်ငံရေးအကျဉ်းသား80ကျော်ရှိပြီတရားရင်ဆိုင်နေရတာကဟို100ကျော်ရှိပါတယ်ဆိုတော့ဟိုရိုင်းပြီးလာရင်လည်းကျွန်တော်တို့ကဒီကိစ္စလေးကဟိုတကယ်ကိုဆော့ချတ်မှုလိုအပ်နေရယ်ဆိုတဲ့ကိစ္စနဲ့ကျွန်တော်တို့ရဲ့ဟိုစဉ်းစားချက်ကြီးကိုလည်းကျွန်တော်တို့ကဟိုစဉ်းစားမှုရှိပါတယ်ဥပမာဆိုလို့ရှိရင်အကျဉ်းတော်တွေမှာအထောက်အကူလေးအရန်များနေတဲ့ကိစ္စလေးအဲ့ဒါလေးကဆော့ချလို့ရတဲ့ကိစ္စလေးပါဆိုတော့အမကပေးပြီးရနေတဲ့ကိစ္စမျိုးတွေကိုဒီအမကပေးပြီးတော့တခြားနေရာမှာထုံနောက်ပေးတဲ့လူတွေကိုထုံနောက်ထားဖို့ဆိုတဲ့ကိစ္စမျိုးလေးတကြီးရွယ်ဦးလေးကိုစစ်တပ်ဆော့ဖို့ပေးဖို့ဆိုတဲ့ကိစ္စလေးပုံစံလေးနဲ့ကျင်းသားလေးကိုရက်ဘက်စခန်းပေါ့လေဆိုတော့ဒီအလုပ်စခန်းလေးပို့ဖို့အတွက်စဉ်းစားရတယ်ဆိုတဲ့ကိစ္စပဲအလုပ်မျိုးတွေခိုင်းပါလဲဆိုတဲ့ဒီကနေ့လည်းအများကြီးကိုတကားပြောပြန်ရှိပါလိမ့
်ဟုတ်ကဲ့အဲ့တော့ကိုတိတ်နန်တို့အနေနဲ့အခုဟိုမစ်ရန်ဟီလီနဲ့တွေ့တဲ့ခါမှာ AAPB အနေနဲ့ပေါ့နော်ဘယ်သူများကိုစားပြုပြီးသွားဖို့ရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့ကတော့လောလောဆယ်ဒီတပါတီမှာရှိနေလို့တဲ့ဒီမြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ကိုစားပြုနိုင်တဲ့တရားကိုလုပ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုတိတ်နန်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
မနက်ခင်းရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေ။အနေဆုံးအဆင့်အိနီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလား။ဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့သတင်းလွှာတွေတင်ဆက်ပေးကြပါမယ်။မြန်မာအစိုးရဝန်ကြီးဌာနတွေပူးပေါင်းပြီးတော့နိုင်ငံတဝန်းကလူငယ်တွေရဲ့အလုပ်ကိုင်အခွင့်အလမ်းနဲ့နိုင်ငံသားအခွင့်အရေးအတွက်ဆောင်ရွက်ပေးဖို့ရည်ရွယ်တဲ့လူငယ်မူဝါဒရေးဆွဲနိုင်ရေးပြင်ဆင်နေပါတယ်။လူငယ်တွေကိုယ်တိုင်ပါဝင်ရေးဆွဲခွင့်ရတဲ့ဒီလူငယ်မူဝါဒပြင်ဆင်ရေးဆွဲရေးမှာဘလို့အခက်အခဲဘလို့မျှော်လင့်ချက်တွေရှိပါသလဲဆိုတာကိုတော့မြစ်မခသတင်းအေဂျင်စီကမတ်မေတကြဟိန်ကသတင်းပေးပို့ထားပါတယ်ရှင်။
လူငယ်ရင်းနေနဲ့လာမယ့်2019ခုနှစ်အတွင်းမှာထွက်ပေါ်လာမယ့်လူငယ်မူဝါဒကျမ်းကိုစိတ်ဝင်စားစွာနဲ့မျှော်လင့်နေတယ်လို့သိရပါဗျ။လူငယ်မူဝါဒကိုတော့လူငယ်တွေရဲ့အလုပ်ကိုင်ခွင့်လန်းနဲ့နိုင်ငံသားတူရဲ့ရပိုင်ခွင့်တွေအတွက်ရေးဆွဲခဲ့ကြတာပါ။လူငယ်ကိုယ်စားလှယ်25ကိုဒီဇင်ဘာလ5ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပြီးတော့မူဝါဒရေးဆွဲရေးဗဟိုလုပ်ငန်းကော်မတီကိုလည်းဖွဲ့စည်းခဲ့တယ်လို့သိရပါဗျ။လူငယ်မူဝါဒကျမ်းရေးဆွဲရမှာတော့မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူငယ်တွေကနေရာဒေသနဲ့အခြေအနေပေးမှုမှာမတူညီကြတဲ့အတွက်တွေးကြုံနေရတဲ့အခက်အခဲတွေနဲ့လိုအပ်ချက်တွေကလည်းမတူညီကြပါဘူး။ဒါကြောင့်လူငယ်တွေအားလုံးရဲ့အခြေအနေတွေကိုကိုစားပြုနိုင်မှုအတွက်လူငယ်တွေအားလုံးပါဝင်သင့်တယ်လို့လူငယ်ကိုယ်စားလှယ်ရှင်းသန်းကပြောပါတယ်။
ဒီနယ်လူငယ်တွေအနေနဲ့ဒီပိုင်းမှာတော့နည်းနည်းပါဝင်မှုဟိုပါဝင်ဖို့အတွက်ကောဒီဘဟုရဲ့ဖွဲ့စည်းပုံပေါ့နော်ဒီဟိုအရင်အစိုးရဘက်ကလူတွေများလို့ ਨੇ လူငယ်ကိုယ်စားလှယ်2ယောက်ပဲပါတယ်ဆိုပြီးတော့မှသူတို့အနေနဲ့ဒီစာထုတ်ပြီးတော့မှမပူပေါင်းသေးဘူးဆိုတဲ့ကိစ္စရလေးရှိနေပေါ့အဲ့တော့ဒီအစိုးရရဲ့ပြီးဆိုလို့ရှိရင်ဒီကော်မတီတန်းမှာပါတဲ့လူငယ်ကိုယ်စားလှယ်တချို့ရဲ့ပြီးဆိုလို့ရှိရင်အဲ့ဒီကရားပြည်နယ်မှာရှိနေတဲ့ဦးဆောင်စနေဦးကော်မတီရဲ့ပြီးဆိုလို့ရှိရင်ကရားပြည်နယ်အစိုးရရဲ့နောက်ပြီးဆိုလို့ရှိရင်ကရားပြည်နယ်လွတ်တော်အတွင်းမှာရှိနေတဲ့ဒီကိုလွတ်တော်ကိုယ်စားလှယ်တွေနဲ့တွဲဆောင်ပြီးတော့မှဒါညှိနှိုင်းသွားဖို့အတွက်ရှိတယ်ပေါ့ဆိုတော့ youth policy ကတော့စပြီးမစွဲသေးဘူးချင်းရကိုယ်စားလှယ်တွေစောင့်နေသေးရဲ့ပြီးဆိုလို့ရှိရင်ဒီကရားကနေပြီးတော့မှလူငယ်ကိုယ်စားလှယ်တွေကိုစောင့်နေသေးတဲ့အတွက် January လကုန်မှစပြီးတော့မှရေးဆွဲနိုင်ဖို့အတွက်မျှော်လင့်နေဆိုတော့ time frame ရတော့နောက်ဆုံးမူဝါဒအချော့တက်ကတော့8လပိုင်းမှာ2019 8လပိုင်းမှာပြီးမယ်ပေါ့
လူငယ်မူဝါဒကျမ်းရေးဆွဲရမှာတော့ချင်းပြည်နယ်နဲ့ကယားပြည်နယ်ကကိုယ်စားလှယ်မပါဝင်သေးတဲ့အတွက်တိုင်းရင်းသားလူငယ်အားလုံးပါဝင်နိုင်ဖို့မူဝါဒကျမ်းကိုအပြီးသက်ရေးဆွဲရေးကိုရွှေ့ဆိုင်းလိုက်တယ်လို့လည်းသိရပါတယ်အဲ့ဒီအကြောင်းကိုတော့ရန်ကုန်တိုင်းလူငယ်ကိုယ်စားလှယ်တူဖြစ်တဲ့မတ်တီတာလှိုင်ကခုလိုပြောပါတယ်
ချင်းပြည်နယ်ကဆိုလို့ရှိရင်ယာယီပဲတက်နိုင်တယ်ပွဲတွေတော့ကျင်းပသွားပြီးပြီ ကိုရဲ့ပြင်းနေမှာကျင်းပပြီးဖြစ်တယ်ဒါပေမဲ့ဘူချံကလုပ်ငန်းကမှာကအတီချမ်ထွက်ပေးနိုင်တယ်ဦးကိုယ်စားလည်းမပေးနိုင်တယ်ဦးရှားကြီးပဲဖြစ်တယ်ဆိုတော့သူတို့ကလည်းပြန်ပြီးတော့ကိုယ်စားလည်းပြန်ထုတ်ရအောင်မယ်ပြန်လုံအောင်မယ်အပိုင်းရှိတယ်ခရရဆိုလုံအောင်ပါမလာတာရှိတယ်လုံအောင်ကို လူငယ်လဲထုံမပေးနိုင်ဘူးအချက်လက်တွေလည်းမပေးနိုင်ဘူးဆိုတဲ့အခက်အခဲလေးတွေရှိနေတယ်ခါကျတော့သူတို့တွေဘာကြောင့်ဖြစ်နေလဲဘလို့ခက်ခဲဖြစ်နေလဲယုံကြည်မှုလိုအပ်တာလားဆိုတာတွေဆိုတော့ကျမတို့လက်ရှိကျန်တဲ့တိုင်းနဲ့ပြည်နယ်73ခုကမောင်နှမတွေရောနောက်အစိုးရဘက်ကအပိုင်းရောနောက်လှတ်တော်ဘက်ကရောပါဝင်ပြီးတော့အစိုးရကဏ္ဍအစိုးရမဟုတ်တဲ့ကဏ္ဍတွေပူးပေါင်းပြီးတော့မှထက်သွားပြီးတော့သူတို့
ယ်တွဲဆုံဘွဲတွေပြုလုပ်ခဲ့ပြီးပါပြီ။ကယားပြည်နယ်မှာလည်းလူငယ်တွဲဆုံဘွဲတွေပြုလုပ်ဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အစိုးရပိုင်းအနေနဲ့လည်းပြည်နယ်တွေအထိလိုက်ပါဆောင်ရွက်ပြီးတော့အောင်မြင်ရေးအတွက်ပါဝင်ကူညီသွားမှာလို့သိရပါတယ်ရှင်။
ကမန်ပေးထားတာပြီးခဲ့တဲ့လပေါ့နော်၁၇လပိုင်းဆက်ရှင်နေကြရပြောတယ်ကရားနဲ့ချင်းအခက်အခဲကိုတင်ပြတော့ပါဝင်ကူညီမယ်လို့ပြောတယ်နော်ပါဝင်ကူညီမယ်လို့ဝင်ကြီးဌာနတွေဘက်ကကမန်ပေးထားတယ်လောက်ပါကူညီမယ်လောက်ပေးမယ်စောင့်ပေးမယ်လို့ encourage လုပ်ထားတယ်အခုဒီတစ်ခေါက်မှပြန်တွေ့တဲ့အခါကျတော့ဘာဖြစ်လာလဲဆိုချင်းနဲ့ကရားမှချင်းကပွဲတွေလုပ်ပြီးသွားပြီအကျိုးတွဲဆုံပွဲလည်းလုပ်တယ်ပြီးတော့လူငယ်တွဲဆုံပွဲလည်းလုပ်တယ်ပြီးတော့ယာယီလည်းထွက်ပေါ်လာတယ်အဲ့ဒီယာယီထွက်ပေါ်လာတဲ့အပေါ်မှာချင်းတွဲကိုကြတော့အစိုးရဘာထက်လုပ်ပေးလဲဆိုလို့ရှိရင်ယာယီကနေအတီကြထွက်လာအောင်ဆောင်ပေးမယ်ကူညီပေးမယ်အဲ့ဒါအထက်ဘာအခက်ခဲကြံ့နေခဲ့လဲချင်းနဲ့ရှင်ကြံ့နေခဲ့တာကရာဆိုတော့အဲ့ကရာကို comment ပေးတဲ့အပြင်လက်တွဲ like လုပ်ပေးဖို့အစီအစဉ
်လက်ရှိလူငယ်မူဝါဒရေးဆွဲနိုင်ရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတို့ကပူးပေါင်းလှုပ်ဆောင်နေကြတာပါလာမယ့်2019ခုနှစ်ဩဂတ်လမှာတော့မူဝါဒတရက်ထွက်ပေါ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်ရှင်ကျမမေတ္တာဟိမမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
ဆက်ပြီးတော့ကျမ်းမာရေးသတင်းလွှာတစ်ပုဒ်ကိုပြောပြပေးကြပါမယ်။ဆောင်းတွင်းရာသီဥတုအခြေအနေမှာအသားရေ6သွင်းမှုနဲ့ဆက်ဆက်တဲ့အရေးပြားရောဂါတွေဖြစ်လေရှိပါတယ်။ဒါကြောင့်မို့လို့ဒီလိုမျိုးအေးမြ6သွင်းတဲ့ရာသီဥတုမှာအရေးပြား6သွင်းမှုမရှိသေးဘဲအသားရေဆုပ်ပြေအောင်ဘလိုမျိုးစနစ်တကျထိမ့်သိမ့်သင့်ပါတယ်ဆိုတာကိုတော့ကိုတန့်စောကသတင်းဆောင်မှာပေးပို့ထားတာနားဆင်ပါရှင်
။အေးမြပြီး6သွင်းတဲ့ဆောင်းတွင်းလိုရာသီဥတုမျိုးမှာအရေးပြားနဲ့ဆိုင်တဲ့ရောဂါတွေကိုကြုံတွေ့ခံစားရလေရှိကြပါတယ်။ရာသီဥတုအေးမြတာကိုကျော်လွှားနိုင်မှုအတွက်ပြုလုပ်လေရှိတဲ့ရေနွေးနဲ့ရေချွတ်ရာတွေအမွှေးပွားနွေးတဲ့ဝစ်ဆင်နာတွေဟာအရေးပြားချုပ်တွေ့ရရံမှုတွေကိုပိုပြီးဖြစ်ပေါ်စေနိုင်ပါတယ်။အရေးပြားပေါ်မှာအဆုတ်တဲ့အမြဲရရှိနေအောင်ပြုလုပ်ပေးထားမယ်ဆိုရင်ဆောင်းနှင်းမှာကြုံတွေ့ရလေရှိတဲ့အရေးပြားဆိုင်ရာရောဂါတွေကိုထိထိရောက်ရောက်ကာဝယ်ထားနိုင်တယ်လို့ကမ္ဘာကန်ဆေးရုံမှာအရေးပြားထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကပြောပါတယ်
။ကလေးတွေရဲ့တချို့တွေကငငယ်မွေးရပါကလေးကအရေးပြားချုပ်ပြီးတော့ရှားတဲ့ atopic dermatitis ဆိုခေါ်တဲ့ရောဂါရှင်လေးရှိတယ်ဝေဒနာရှင်လေးသူတို့ကဒီလိုဆောင်းရသည်အေးတဲ့အခါမှာရေနွေးတွေနဲ့ရေချိုးတယ်ရေနွေးချိုးတဲ့အခါမှာအသားပို၆တယ်၆ပြီးတော့သူရဲ့နှကိုပင်ကိုရှိတဲ့အသား၆တယ်ယောဂါပေါ့နော်ကလေးဆိုတချို့ပါမှတွေ့ရမယ်နှုတ်ဝဲလေးတွေလိုမျိုးနော်နောက်ပြီးအခါကျတော့အရေးပြားလေးမှလည်းဆိုတဲ့၆တွေ့ပြီးတော့ပုတ်ထားတာလေးတွေပေါ့နော်ဆိုတော့အဲ့ဒါလေးတွေကဒီလိုဆောင်းရပြီဆိုရင်ပို့ဖို့ဆိုတယ်နောက်အနွေးတွေတွေဝတ်တယ်တို့မွေးပါလေဟာလေလို့ရှိရင်အရေးများအတွက်မကောင်းတော့ဒါလည်းပို့ပြီးတော့တို့ချစေတာပေါ့နော်ယောဂါလေးတခါလူကြီးတွေကငကိုကလေးကလူကြီးတွေကအသက်ကြီးလာရင်အသားရည်ချောက်လာတယ်ထူလာတယ်ကွဲလာတယ်သူတို့ဆောင်းနေဆိုသူတို့လည်းအလိုရှိနေတွေချိုးရခါမှာပို့ပြီးတော့ဆိုးတယ်အဲ့လိုအသားကွဲရားတယ်ကုတ်တဲ့ခါမှာတခါပိုးတွေအထောက်ဝင်တဲ့ infection ပေါ့နော် bacterial cellulitis ပေါ့လေဆိုအသားရည်ဆုပ်ပြေအောင်အမြဲထားတယ်လေရေနွေးပူပူကြီးတွေမချိုးနဲ့ရေအေးလေးနဲ့ဆက်ဆက်ပြီးတော့ပေါ့နော်ချိုးပြီးတော့ရှင်နေအသားရည်ကိုအမြဲအဆီပါတဲ့ lensy moisturizer လို့ emollient ပေါ့နော်ဆုပ်ပြေအောင်အမြဲလင်းရမယ်ဟာလားတစ်ခုလုံးပေါ့နော်ဆိုမနေ့တစ်ချိန်ညတစ်ချိန်ချိုးရင်တိုက်ကျိပေါ့လင်းလို့ရှင်အမြဲဆုပ်ပြေအောင်ထိသိမ်းနိုင်တော့အသား၆ရက်ဝေဒနာအများကြီးတက်တာ
အရေးပြားချုပ်တည်တဲ့လက္ခဏာတွေကြုံတွေ့နေရပြီဆိုရင်တက်ကြွနားလေတဲ့သူတွေနဲ့ကုသမှုတွေကိုအများဆုံးခံယူပေးသင့်ပါတယ်။ယောဂပုဝင်ရောက်ပြီးနာတာရှိအရေးပြားယောဂဖြစ်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသဖို့အတွက်အချိန်ယူရလိမ့်ရှိတယ်လို့သိရပါတယ်။
သို့တော်အိမ်မှာရားနေတာကြာပြီးပ ကုတ်တယ်ဖဲ့တယ်အနာရရှင်းလာတယ်နော်ကိုယ်တွေဝင်လာတယ်အဲ့တော့ကချက်ချူကြီးတွေဖြစ်လာတယ်ဆိုလို့ရှိရင်ရောက်လာရင်ကျွန်တော်ယူယူ moisturizer တွေနဲ့မရတော့ဘူးနော်အသားကြီးဆူစီတဲ့ lotion တွေရတယ်မရတော့ဘဲနဲ့ကျွန်တော်တို့ကကိုယ်သက်ဆေးသေးတွေပါလိုအရင်ထိုးလာရတယ် serum တွေလိမ့်ရတယ်ဘောနော်တချို့ကျတော့တကိုယ်လုံးဖြစ်လာတဲ့ခါကျတော့ကျွန်တော်ဒီလင်းဆေးတောက်ဆေးတွေမကဘူးလေကျွန်တော်တို့က medical spa ခေါ်တာပေါ့နော် medical spa ကျတော့ hydrotherapy နဲ့ကျွန်တော်တို့ကရေစိမ်ပြီးတော့အဲ့ရေထဲမှာတို့လင်းဆေးတွေအဆီတွေဟိုဆေးတွေထည့်ပြီးတော့ဒီ15မိနစ်မိနစ်20လောက်ပေါ့နော်ဒီလာဆေးရည်လာချိုးတော့ hydrotherapy ပေါ့နော
်အသားရေလှပအောင်စနစ်တကျထိမ့်သိမ်းထားတဲ့သူတွေဟာအရေပြားချုပ်သိမ့်မှုကြောင့်ဖြစ်ပေါ်တဲ့ယောဂလက္ခဏာတွေကိုကြုံတွေ့ရဖို့အခွင့်အရေးနည်းပါတယ်အသားရေလှပအောင်ဘလို့ထိမ့်သိမ့်သင့်ပါတယ်လို့မေးကြည့်တဲ့အခါမှာတော့မော်ဒယ်တရုတ်ဆောင်တူဦးဖြစ်သူမက်ဆွန်တန်စင်ကအခုလိုပြောပါတယ
်အသားရေပိုင်းကတော့ဒီမှာငယ်လေးကအသားဖြူခဲ့တယ်မှာပါတာပေါ့အဓိကဖြူတာထက်အသားဝါရယ်ပေါ့ဝင်းတယ်ပေါ့နော်ဆိုတော့ကိုရဲ့လက်ရှိအသားရေကိုအဓိကမပြတ်စေအောင်ထိမ့်သိမ့်တာပေါ့နော်တော့နေပူရဲထွက်ပြီဆိုရင်လည်းလိုရှင်ဖြစ်ဖြစ်ဆန်ခရင်တစ်ခုခုလိမ့်သွားရပေါ့နော်ဒီခုကတော့အစားအသောက်ပေါ့နော်ဟိုခဏကိုတက်ဟိုအဟာရဖြစ်စေမယ်အစားအစားအသားရည်လှပစေမယ်အစားအစားပေါ့နော်လို့အသီးနှံနေအသီးရွက်တွေရွှေပြီးတော့အစားအသောက်ဖြစ်ပါလေ
ရာသီဥတုအေးမြ၆တိတာတွေပါဝင်အသားရည်ထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေဟာရှောင်လွဲဖို့ခက်ခဲတဲ့အကြောင်းအရာတွေဖြစ်ပါလေအသားရည်အိုမီးရင့်ရော်တာတွေနဲ့ရေပြားယောဂါဖြစ်ပေါ်တာတွေကိုလျှော့ချနိုင်မှုအတွက်အသားရည်ထိမ့်သိမ်းမှုကိုစဉ်ဆက်မပြတ်ပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဒေါ်မြင့်မြင့်ဆန်းကပြောပါတယ်
အမွေကင်းစားခလေးအရေးပြတော့အလှပဆုံးပေါ့ baby skin ခေါ်တာပေါ့နော်ဆိုတော့အသက်အလေအလက်ရောက်လာတဲ့အသက်ကြီးလာသလိုပြင်ပဒီရာသီဥတုဒဏ်နော်အလင်းရောင်ဒဏ်ရောင်ချီဒဏ်တွေကြောင့်အသားရည်ကအမြဲပျက်စီးလာတာပဲဘာလို့မဆိုဘူးအနည်းနဲ့အများအသက်အိုလာသမျှအသားချောက်လာတဲ့UV light တွေဖြည့်ဆည်းလို့လည်းအသားတွေကပြတ်တဲ့အတွက်ကြောင့်ကိုယ့်အသားရည်တော့အမြဲထိမ့်တယ်ရမယ်เน
า
ะ
အေးမြချုပ်တွေ့တဲ့ရာသီဥတုအခြေအနေတွေမှာအရေပြားချုပ်တွေ့မှုနဲ့ဆက်ဆက်တဲ့ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိစေဖို့အတွက်အသားရည်စုပြေအောင်စနစ်ကျထိမ့်သိမ်းထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်2နာရီအကြာကြာ6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကတလဲကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာအထူးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး13ဦးသေဆုံးပြီးဒါဇင်နဲ့ချီတန်ရရတယ်လို့အီရတ်အာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါလေးစိတ်မှာပြစ်ခတ်တိုက်ခိုက်ခဲ့သူလို့တန်းတရားရှိထားသူကိုနိုင်ငံတကာလေးစိတ်မှာလူသေဆုံးမှုရှိတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့မနေ့ကဆွဲချက်တင်လိုက်ပြီလို့မိုင်ယာမီရှင်းနေရုံရဲ့ကြေညာချက်ကဖော်ပြပါတယ်။အီရတ်စစ်ပြန်ဟောင်းအသက်26နှစ်အရွယ်အက်စတီဗန်ဆန်တီယေဂိုကိုပြီးခဲ့တဲ့တောက်ကြံနေ့ကလူ9ဦးသေဆုံး6ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့လက်သေးအဖြစ်စွပ်စွဲထားတာပါ။ပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခံရရင်တော့ဆန်တီယေဂိုအနေနဲ့တည်တံဒါမှမဟုတ်လေတသက်တကျွန်းထောင်ဒဏ်ချမှတ်ခံရနိုင်ခြင်းရှိနေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားသူတွေကိုအခုသတင်းပတ်အတွင်းအထက်လွှတ်တော်မှကြားနာဖို့ရှိပါတယ်။ဒါပေမဲ့အစိုးရအဖွဲ့ဝင်အဖြစ်ရွေးချယ်ထားသူတွေကတချို့တွေကတော့အစိုးရတာဝန်ရယူပြီးတဲ့နောက်အကျိုးစီးပွားဆိုင်ရာပဋိပက္ခတွေမရှိသေးဖို့ရည်ရွယ်တဲ့ကျင့်ဝတ်ဆိုင်ရာပြန်လည်သုံးသပ်မှုတွေမပြီးပြတ်သေးပါဘူး။အစိုးရဖွဲ့ဝင်တွေအဖြစ်ရွေးချယ်ခံထားတဲ့တတိယကြွယ်တချို့ကတော့အစိုးရဖွဲ့ဝင်ယာရုရယူဖို့မဖြစ်မနေစီစစ်ဖို့လိုအပ်တဲ့ဗန်နာငွေကြေးဆိုင်ရာအချက်လက်တွေအပါအဝင်အစည်းအခမ်းစာဆက်ရွက်စာတမ်းတွေကိုမဖြည့်ကြဘူးလို့လည်းအစိုးရကျင့်ဝတ်ဆိုင်ရာရုံးရဲ့ညွှန်ကြားရေးမှူးကအထက်လွှတ်တော်ခေါင်းဆောင်တွေထံကိုစာရေးသားပေးဖို့တိုင်ကြားထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်တာရှင်တွေအားလုံးတနင်္ဂနွေညနေခင်းမှာရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.